ရှမ်းပြည်နယ်မြောက်ပိုင်းကိုဗစ်ကာလအပြစ်ရထားချိန်မှာအစိုးရတပ်မတော်နဲ့
ကျွန်းလာ6ရက်နဲ့9ရက်မရက်ပေါ့နော်အဲ့မှာကျွန်တော်တို့ကေရဲတမခါ6တက်ရင်ကိုနေမယ်ဘက်မှာတိုက်ပွဲဖြစ်တာရှိပါတယ်အဲ့ဒီတိုက်ပွဲကကျွန်တော်တို့တက်ရင်ကိုရှေ့တန်းတက်ရင်ကိုထိုင်တဲ့နေရာမှာတမတော်ကလှုပ်ရှားထူးလာလို့ကျွန်တော်တို့ကခုခံတိုက်ပွဲဖြစ်တဲ့အနေထားဖြစ်ပါတယ်မနေ့ကကျွန်းလာ9ရက်နဲ့ညမိုးနေနေချုပ်တဲ့အချိန်မှာဟိုတမတော်ဘက်ကတော့ဆုတ်သွားတယ်လို့ကြားပါ
မ်းဖက်အဖွဲ့တွေအခြေစိုက်တဲ့နေမြေမှာအပကြံဒီသားတွေမှာအပြည့်ရဲ့ဆဲကြောင့်ကြီးညာထားချိန်မှာဖြစ်ပွားတာလည်းဖြစ်ပါတယ် KIA ကဗိုလ်မှူးကြီးနော်ဘူးကသူတို့တက်တွေကိုစည်ရေးလှုပ်ရှားမှုမလုပ်ဖို့ညွှန်ကြားထားကြောင်းပြောပါတယ
်စည်ရေးကတော့ညပေါ်မှာနောက်ပြီးတော့လမ်းမပေါ်မှာထွက်ပြပါသေးတယ်စည်ရေးလှုပ်ရှားတာဒီအထူးချစ်စင်တယ်မလုပ်ဖို့ကျွန်တော်တို့ KIA ဌာနကချုပ်ကနဲ့လည်းကျွန်တော်တို့ဘ ഹു ကော်မတီကနဲ့လည်းအားလုံးကညွန်ကြားထားပြီးသားဖြစ်ပါတယ်
တမ်ဘောနဲ့ TNLA ကတန်ပလောင်တက်ဖွဲ့အကြားမှာတော့မေလာကုံပိုင်းကစတင်ပြီးတိုက်ပွဲတွေဟာဂျိုးကြာဂျိုးကြာနဲ့ဖြစ်ပွားနေပါတယ်။ဒီရက်ပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်
။ဒီနေ့ကနမ်ကမ်မြို့နယ်ထက်ကပဟန်ရွာအောက်ဘက်တပည့်ကခမရလီလီလီဟာဒီမအောင်ဘက်ကနေတဲ့လာတော့ဒီလိုရှိတဲ့ပုံဖြစ်တလာတော့အမတပွဲဆင်ကမေလို့ဖြစ်သွားအချိန်ကတော့ဒီနေ့စက်တလိုက်ဒီမနေ့ကလည်းဖြစ်တယ်မနေ့ကတော့ဒီကျွန်တော်မန်တုံမြို့နယ်ထက်ကထက်ကျရွာရဲ့အပေါ်တော့ဖြစ်တယ်အမလည်းဒီတပ်ကထူးဆီးတလာတော့ဒီကျွန်တော်ခွင့်ရတဲ့တူမတပွဲဆင်မေလို့ဖြစ်သွား
မေလ29ရက်နေ့ကကုတ်ခိုင်နဲ့နန်းဖက်ကအကြပြည်တော်စုလမ်းမပေါ်မှာတမ်ဘရော့ရင်တန်းတိုက်ခိုက်ခံရတဲ့နောက်တမ်ဘရော့နဲ့ TNLA အကြားမှာတိုက်ပွဲတွေပြန်ဖြစ်လာတာပါဒီရက်ပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုအခုလိုပြောပါတယ
်ခုနှစ်ရက်နေ့ကတော့အဲနန်းဖက်ကရှေ့မြောက်ဘက်မှာ CIA ဖွဲ့နဲ့ဟိုတိတိမှုဖြစ်တာတွေတခုရှိတယ်အဓိကဖြစ်တာကကျွန်တော်စေချောင်းပုံမှန်ကျင်းနေလုံနေတာပေါ့နည်းမီကျွန်တော်တို့လုံညုံရေးလုံနေတာပေါ့နော်နည်းမီလုံညုံရေးဆိုတာဟိုနတ်ဖက်ကနဲ့ကိုခိုင်းနဲ့ကြားထဲမှာကျွန်တော်တို့တက်မလို့အုပ်ချုပ်မှုရင်းနှီးပြစ်ခတ်ရတာရှိတယ်နိအဲ့လိုပြစ်ခတ်ရတာမရှိအောင်လမ်းဘေးပဲညာဝဲရဒီမှာလိုအပ်တဲ့နည်းမီလုံညုံရေးဆောင်ရွက်နေတဲ့အချိန်မှာတော့သူတို့နဲ့တွေ့ပြီးတော့အရေးအစဖြစ်တဲ့အတွက်ကျွန်တော်တို့ပြန်ပြစ်တယ်ပြန်ပြစ်တော့သူတို့ထုတ်သွားတာပေါ့စိတ်တော့မပြပါဘူ
း TNLA နဲ့ဖြစ်တဲ့တိုက်ပွဲတွေကလည်းနည်းမီရှင်းလင်းရေးဆောင်ရွက်စဉ်ဖြစ်ပွားတာလို့ပြောပါတယ်ရင်ချိုင်လုပ်ငန်းစဉ်နဲ့ပတ်သက်လို့တမ်ဘော်ရဲ့သဘောထားကိုလည်းဗိုလ်ချုပ်ထွန်းထွန်းညီကအခုလိုဆက်ပြောပါတယ်
။ဒီဟာနဲ့ပတ်သက်ပြီးတော့လည်းဟိုဥစော်ထေးတို့လည်းပြောထားပြီးသားရှိတာပေါ့လေ။နောက်ပြီးရင်ကျွန်တော်တို့အခု August 31 ကိုကျွန်တော်တို့ ceasefire လုပ်ပေးထားတာရှိတယ်လေ။အရင်တုန်းကလည်းကျွန်တော်တို့တောင်းချောက်လုပ်ခဲ့တာပဲဒီအခုမှကျွန်တော်တို့ကလုပ်တာမဟုတ်ဘူး။အဲ့တော့ဒီအချိန်မှာကျွန်တော်တို့ငြင်းငြင်းနဲ့ပတ်သက်ပြီးတော့လူမျိုးပွဲတွေဖြစ်လာရင်တော့အကောင်းဆုံးပေါ့ဗျာ။
KIA ကချင် TNLA တန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပါတယ်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာနှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးအတွက်ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့တဲ့နောက်ကိုဗစ်ရောဂါကြောင့်ထပ်မံတွေ့ဆုံနိုင်တာမရှိသေးပါဘူး။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။